မြန်မာနိုင်ငံပေါ်အမေရိကန်ကပိတ်ဆို့တန်ခအရေးယူမှုတွေကိုလျှော့ပေါ့ပြီးဗန်ဒါရဲအကူအညီတွေနဲ့ဆက်ဘက်ဆန်ရဆက်ဆံရေးတွေတိုးမြှင့်ဖို့အစိုးပြုထားတဲ့ဥပဒေကြမ်းတရားကိုအမေရိကန်အထက်လွှတ်တော်ကတင်သွင်းလိုက်တဲ့အပေါ်မြန်မာအစိုးရကကြိုဆိုလိုက်ပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်လာချိန်မှာပဲအစိုးပြုလိုက်တဲ့ဥပဒေမူကြမ်းအပေါ်လှုပ်ခွင့်ရေးလှုပ်ရှားသူတွေကတော့တတိထားတုတ်ပြန်ခဲ့ကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်လွင်ဦးကပြောပြပေးမှာပါရှင်။
မြန်မာနဲ့အမေရိကန်ကြားဆက်ဆံရေးတွေတိုးမြှင့်နိုင်ဖို့2016ခုနှစ်မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာလိုအမည်ပေးထားတဲ့ဥပဒေချမ်းတစ်ခုကိုထိပ်တန်းအမေရိကန်ထက်လွှတ်တော်အမတ်နှူးကတင်သွင်းလိုက်တဲ့အပေါ်မြန်မာဆွေရကကြိုဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပြည်ထောင်ခန့်ရေးရုံမှုတွေကိုရှော့ပေါ်ပေးပြီးအကူအညီတွေတိုးမြှင့်ပေးသွားဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့နေ့မှာပဲအစိုးပြုတင်သွင်းလိုက်တဲ့ဥပဒေချမ်းဟာမြန်မာနိုင်ငံဒီမိုကရေစီအစဉ်ကူးပြောင်းရေးမှာထောက်ကူဖြစ်စေနိုင်တဲ့အတွက်ကျေးဇူးတင်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးပြောခွင့်ရသူဦးစောထေကပြောဆိုလိုက်ကြပ
ါဥပဒေကြံတင်သွင်းမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ပေါ့နော်မြန်မာပြည်သူတွေအနေနဲ့ရောအထူးအားဖြင့်ပေါ့နော်ကျေးဇူးပါတယ်ဒါကြောင့်လဲဆိုတော့ဟိုကျွန်တော်တို့ဟိုစန့်ရှင်မော့ပိတ်တန်တဲ့ပိတ်ဆိုအရေးယူမှုတွေကရခိုင်အစိုးရတွေနဲ့ပတ်သက်တော်ပတ်သက်သူတွေကိုအားလုံးကိုညီမှန်းပြီးတော့ဆောက်ရတာဖြစ်တယ်နောက်တစ်ချက်ကကျွန်တော်တို့လူ့ခွင့်ရေးနဲ့ဒီမိုကရေစီပေါ့ဆုံးမျိုးတိုးတက်ရေးကိုထောက်ကူပေးရန်ရည်ရွယ်တဲ့တောင်းချက်တွေဥပဒေသုံးချက်မူလရည်ရွယ်ရင်းရုပ်သက်တာဖြစ်ပါတယ်။အဲတော့အခုချိန်မှာမြန်မာနိုင်ငံမှာဒီလိုလူ့ခွင့်ရေးချက်တင်မြှောက်ထားတဲ့အစိုးရတွေပေါ်လာပြီးဒီမိုကရေစီလူ့ခွင့်ရေးနဲ့ဆုံးမျိုးတိုးတက်ရေးလုပ်ငန်းတွေကိုအလေးပေးပြီးဆောင်ရွက်နေချိန်မှာဒီပြည်သူလူထုကိုတိုက်ရိုက်ထိခိုက်စေတယ်ပေါ့နော်။အဲဒီစိတ်ထုတ်အရေးယူမှုတွေနောက်တော့ဝိုက်ပြီးထိခိုက်စေတဲ့ဘဏ္ဍာရေးနဲ့စီးပွားရေးဆိုင်ရာအကန့်တချက်တွေကဒီချိန်မှာကျွန်တော်တို့ဒီ power for အခက်အခဲဖြစ်ပေပါတယ
်လူခွေရေလှုပ်ရှားမှုဖွဲ့ကတော့မြန်မာနိုင်ငံမှာဒီမိုကရေစီအခြေခံတွေခိုင်ခိုင်မာမာမရှိသေးချေအထူးသဖြင့်မြန်မာနိုင်ငံရေးမှာဆက်လက်ဩဇာလွှမ်းမိုးနေဆဲဖြစ်ပြီးလူခွေရေချုပ်ပေါမှုမှတ်တမ်းတွေရှိနေတဲ့စစ်တပ်အပေါ်ဖိအားပေးနိုင်မှုတန်ခတ်မှုတွေဆက်ထားတင်တယ်လို့တိုက်တွန်းနေကြတာပါနိုင်ငံကလူခွေရေလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးဖေရောဘတ်ဆန်ကတော့တန်ခတ်မှုတွေရုတ်သိမ်းမှုအချိန်မတန်သေးဘူးလို့ဆိုပါတယ်
The Burma government needs to make progress in order for sanctions to be lifted. And unfortunately, what we're seeing here is the U.S. government is preparing a grand giveaway.
ကန်ကမှုတွေဖိချပေးဖို့မြန်မာဆိုရအနေနဲ့လူခွင့်ရေးချင်းတွေတိုးတက်အောင်လုပ်ဖို့လိုပါတယ်။ဒါပေမဲ့လည်းကန်အကြောင်းမသိရင်တော့မြန်မာနိုင်ငံမှာနှစ်ပေါင်းများစွာလူခွင့်ရေးချုပ်ဖောက်ခဲ့တာတွေကိုအမေရိကန်ဆိုရကလွှတ်ပေးပြီးအကြီးအကျယ်ထိမြင့်မှုပြင်ဆင်နေတာတွေ့နေရပါတယ်။ဒါကလည်းဒေါက်ဆန်းစုကြည်ရဲ့မေတ္တာရက်ခံချက်နဲ့အရေးယူတန်ခတ်မှုတွေကိုဖယ်ရှားပေးလိုက်တယ်ဆိုပြီးတော့သမ္မတဥပမာကနိုင်ငံရေးအမွေခြံရစ်ခဲ့ကျင်တာလဲစိတ်တပိုင်းအဖြစ်ပါပါတယ်
။အမေရိကန်ထက်လွှတ်တော်မှာအင်္ဂါနေ့ကတင်သွင်းခဲ့တဲ့ဥပဒေချမ်းမှာတော့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေရှော့ချပြီးနိုင်ငံကဗန်ဒါရေးဖွဲ့စည်းတွေကမြန်မာနိုင်ငံကိုကူညီရတွန်းမြင့်ပေးရဖို့တိုက်တွန်းထားပါတယ်။ဒီချိန်ထဲမှာပဲမြန်မာစစ်တပ်အတွက်အင်္ဂလိပ်စာသင်တန်းပို့ချတာအရက်ဖက်အုပ်ချုပ်မှုအောက်မှာစစ်တပ်ကအမိတ်နာခံဆောင်ရွက်တက်လာအောင်အထောက်အကူဖြစ်စေမယ့်အစီအစဉ်တွေလိုအကူအညီမျိုးတွေပေးရဖို့လည်းအကြံပြုထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးပြောခွင့်ရသူဦးစောထေကတော့အမေရိကန်ရဲ့စစ်သက်ဆိုင်ရာအကူအညီတွေဟာအသွင်ကူးပြောင်းရေးလုပ်ငန်းတွေမှာမြန်မာစစ်တပ်ရဲ့ပူးပေါင်းပါဝင်မှုတွေကိုအားပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းပြောဆိုခဲ့တာပါ
စစ်ဘက်ကပြောတာကတော့ကျွန်တော်တို့နိုင်ငံတကာပေါ့နော်တွားနိုင်အောင်ကျွန်တော်တို့စစ်တပ်အာမေဖြစ်တပ်မတော်ကလည်းဆောင်ရွက်နေတယ်နောက်ချိန်ထဲမှာပဲဒီအစိုးရရဲ့ဆောင်ရွက်နေတဲ့ပြည်ရင်ပြောင်းလဲမှုတွေပြည်တွင်းငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်ပြည်ညာလုပ်ငန်းတွေနေမှာတပ်မတော်ကတက်တွက်ကြောက်ကြောက်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေတဲ့အတွက်ဒီအရေးပေါ်မှာလည်းအထောက်အကူကြည့်မယ်လို့ကျွန်တော်တို့ကတော့ကြုံကြည်ပါတယ်။အဲ့အတွက်ချန်ပြီးခြုံလိုက်ရင်တော့ဒီဆောင်ရွက်ချက်ကိုကျိုးဆိုတယ်ဒီဆောင်ရွက်ချက်ကြောင့်လည်းကျွန်တော်တို့ရဲ့ဒီမိုကရေစီပြုပြင်ကြောင်းလည်းရင်းနဲ့ပြည်သူတို့တက်ရေးဆောင်ရွက်ချက်ကမှပုံမှန်ပြီးအထောက်အကူပြုမယ်လို့ယုံကြည်ပါတယ်။
အမေရိကန်ပြည်အစိုးရဒီမိုကရက်တစ်ပါတီထက်လွှတ်တော်အမတ်ဘန်ကာရီနဲ့ရီပက်ဘလီကန်ပါတီထက်လွှတ်တော်အမတ်ဂျွန်မကိန်းတို့ဦးဆောင်ပြီးတင်သွင်းခဲ့တဲ့ဥပဒေချမ်းမှာတော့အရေးယူတန်ခတ်မှုတွေကိုရှော့ပေါ်ပေးဖို့တိုက်တွန်းထားပေမဲ့နိုင်ငံဆက်ဆံရေးတိုးမြင့်နိုင်မဲ့စံတမ်းမှတ်ချက်တွေထားရှိဖို့လည်းအကြံပြုထားတာပါမြန်မာနိုင်ငံမှာပွင့်လင်းမြင့်သာမှုရှိရှိနဲ့အုပ်ချုပ်မှုကောင်းတွေပေါ်ထွက်လာစေဖို့တန်ခတ်မှုတွေကိုဖယ်ရှားတာပြုပြင်မွမ်းမံတာတွေလှုံ့ဆော်သွားဖို့လည်းအမေရိကန်နိုင်ငံဂျန်ဝင်းကြီးဂျွန်ကယ်ကိုတိုက်တွန်းထားပါတယ်ခင်ဗျာ